ကချင်လွတ်လပ်ရေးအဖွဲ့ KIO ကမူလတောင်းဆိုချက်အတိုင်းအပြစ်ကရစေးတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကပိုအရေးကြီးကြောင်းအဆိုကိုဒီကနေ့ဤပညာအကြံပေးအဖွဲ့ Technical Team ရုံးဖွင့်ပွဲအခမ်းအနားမှာထပ်မံပြောကြားလိုက်ပါတယ်။အဆိုရဘက်ကတော့တပြီလုံးတိုင်းတာနဲ့အပြစ်ခတ်ရစေးပြီးရင်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစီအစဉ်ရှိကြောင်းကိုထည့်သွင်းပြောခဲ့ပြီး Technical Team တွေကိုလည်းစနစ်တကျဖွဲ့စည်းပြီးတဲ့နောက်နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးပွဲဟာလွယ်ကူမြန်ဆန်လာမှာဖြစ်ကြောင်းပြောပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဤပညာအကြံပေးအဖွဲ့ Technical Team ရုံးကိုအင်ကာနေမနက်ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပြီးရုံးဖွင့်ပွဲအခမ်းအနားမှာနှစ်ဖက်ခေါင်းဆောင်တွေကသူတို့ရဲ့အမှားစကားမှာဒီလိုမူဝါဒလမ်းစဉ်တွေကိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အခမ်းအနားတက်ရောက်လာတဲ့ KIO ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဦးစွန်လုတ်ဂမ်ကအဖွဲ့မိန့်ခွန်းပြောကြားရမှာအလေးထားပြောဆိုသွားတဲ့အချက်ကိုတော့ KIO ရဲ့ဤပညာအကြံပေးအဖွဲ့ပြောရေးဆိုခွင့်ရှိသူဆရာဒေါန်ခါးကအခုလိုပြောပါတယ်။
အခုဒီဘဝဒီရဲ့ရှင်းဆက်တဲ့ခြေလမ်းနေရာနိုင်ငံရေးအရာဖြည့်ရှင်းဖို့လိုပါတယ်ဆိုတော့အကြောင်းပေါ့ဒီရင်ဒီဘဝဒီရဲ့ဖွဲ့စည်းပုံအရာ nature အရာစစ်မှန်တဲ့ဖေဒရယ်ပြည်တော်အစုစနစ်ပုံစံချဖို့လိုအပ်တယ်ဆိုတော့အကြောင်းနေပေါ့ဒါတွေပြောပါတယ်ဒီဥစားက
တော့ဒီရတဲ့ကေရဲ့တောင်းဆိုချက်လိုလားချက်ပါအပြစ်ခံရဆိုင်ရေးဆိုတဲ့ဟာဒီကနေ့မှာဟိုမှာလှုပ်ထားပြီးသားအဖွဲ့ရှိတယ်အများကြီးရှိတယ်ဒါပေမဲ့အခုချိန်ဒီလက်နဲ့တွေနဲ့ပြင်တုံးခိုက်တုံးတတ်တုံးဆိုတော့ဒါတွေကအခုမျက်မြင်သက်သေတယ်ဖြစ်တဲ့အတွက်တော့မဟုတ်အပြစ်ခံရဆိုင်ရေးဆိုတာထဲနိုင်ငံရေးရပြည့်စုံဖို့ကပုံပြီးအရေးကြီးတယ်ဆိုတော့ကြောင်ပြောရတယ်
အခမ်းအနားကိုတက်ရောက်လာတဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကလည်းနိုင်ငံတော်သမ္မတရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုရှင်းလင်းပြခဲ့ပါတယ်။ဒီလုပ်ငန်းစဉ်မှာတော့တပြည်လုံးတိုင်းတာနဲ့ပြည်ခတ်ရက်ဆဲပြီးအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကျင်းပဖို့ရည်ရထားကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ KIO ရဲ့ဤပညာအကြံပေးအဖွဲ့ကို KIO အဖွဲ့ဝင်9ယောက်အရသာပညာရှင်10ယောက်နဲ့ပူးပေါင်းဖွဲ့စည်းထားပြီးဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာတော့အဓိကညှိနှိုင်းဆောင်ရွက်ရမယ့်အချက်တွေကိုသူတို့အဖွဲ့အတွင်းမှာဆွေးနွေးပြီးတဲ့နောက်မြန်မာငင်းချမ်းရေးစင်တာကဤပညာအကြံပေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီလိုဤပညာအကြံပေးအဖွဲ့တွေဖွဲ့စည်းဆောင်ရွက်နိုင်တာကြောင့်နောက်ပိုင်းငင်းချမ်းရေးဆွေးနွေးပွဲတွေဟာပုံမလွယ်ကူမြန်ဆန်လာမယ်လို့ယုံကြည်ထားပါတယ်။
Technical team ကတော့ဟိုရုပ်ပွင့်ပြီးနောက်ပိုင်းမှာတောက်လျှောက်ဆွေးနွေးလို့ရပါပြီ။အဲသူတို့အဲ့မှာဆွေးနွေးတဲ့အချက်တွေကိုကျွန်တော်တို့ဟိုလူကြီးတွေသာပါဗျာဒီကြီးတွေကနေမှအဲ့မှာကျွန်တော်တို့ပြောင်းစုအဆင့်ဆွေးနွေးဝဲကြလို့ရှိရင်တော့ကျွန်တော်တို့လိုကူသွားတာပေါ့အစည်းအဝေးကျမှဆွေးနွေးညှင်းခုန်နေရတဲ့ဆိုင်ဟို technical team ကအစားတစ်ခါလည်းပါပြီးသားဖြစ်လာမှာပေါ့ဗျာအဲ့ဒီချက်ကတော့ကျွန်တော်တို့အများကြီးထောက်ကူဖြစ်တယ်လုပ်ငန်းတွေပို့ပြီးတော့အဆင့်ပြန်လာမယ်လို့လည်းကျွန်တော်ကလိုတွက်လို့ရပါတယ်ဗျာ
မြစ်ကြီးနားမြို့စီတာဘူကမကြွယ်ခမ်းမမှာကျင်းပတဲ့ရုံးဖွင့်ပွဲအခမ်းအနားကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကချင်ပြည်နယ်ဝန်ကြီးချုပ်ဦးလဇုံငန်းဆိုင်ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့နဲ့အတူလူပေါင်း900ကျော်တက်ရောက်ခဲ့တာဖြစ်ပါတယ်။ KIO ရဲ့ဤပညာအကြံပေးအဖွဲ့ရုံးခန်းဖွင့်လှစ်တဲ့နေ့မှာပဲအစိုးရကမြန်မာပြည်အဝါမှာအကျဉ်းသားတွေကိုလွှတ်ပေးခဲ့ပါတယ်။မြစ်ကြီးနားထောင်ကအကျဉ်းသား73ယောက်လွှတ်ပေးခဲ့တဲ့အထက်မှာတော့ဒီလ18ရက်နေ့ကမတရားသိမ်းဥပဒေပုံမှန်စက်ခွန်တင့်တဲ့ထောက်ထားနှစ်နှစ်ကြာခံထားရတဲ့ဦးလထော်ဘရန်ရှောင်းကိုလည်းပြန်လွှတ်ပေးခဲ့ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့ဥရောပခီးစဉ်မှာတော့လာမယ့်သတင်းပတ်တွေအတွင်းဒီပြည်လုံးအတိုင်းအတာနဲ့အပြည့်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေကြောင်းထည့်သွင်းပြောကြားထားတာလည်းဖြစ်ပါတယ်